အာနာရှင်ဆိုရဆက်ဆက်အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုပ်တစ်ခုတစ်ဖွဲတုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းဖို့အဆိုဟာအမျိုးသားလွှတ်တော်မှလည်းဥပဒေကိုအတည်ပြုလိုက်ပြီးဖြစ်တာမို့ဒီဥပဒေဟာမကြခင်မှာပယ်ပြတ်တော်မှာပါနိုင်ငံရေးအကျဉ်းသားတွေဘက်ကတော့တချင်ကမတရားညှဉ်းပန်းမှုနဲ့ညှဉ်းပန်းခဲ့တဲ့ဥပဒေတွေအပြင်တခြားမလိုလားအတဲ့ဥပဒေတွေကိုလည်းဆက်လက်ဖျက်သိမ်းပေးနေကြမှာတဲ့တက်မတော်ရရှိများနဲ့ကြန့်ခိုင်ရေးပါတီအမတ်များကတော့နိုင်ငံတော်လုံခြုံရေးကိုထောက်ပြပြီးဒီဥပဒေကိုမရုပ်သိမ်းဖို့တင်ပြခဲ့တာတွေရှိပါတယ်သတင်းပြည်စုံကို VOA မြန်မာဘက်ကမတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
တချိန်ကစစ်အစိုးရရဲ့အတိုက်ခံတွေအနေနဲ့ရပ်တည်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဟာလွတ်တော်မှာကအစိုးရပတ်ပိုင်းမှာပါအာဏာရပြီးနောက်ပိုင်းတိုက်ခိုက်နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်လာခဲ့တဲ့လက်ကင်တုပ်တဖွဲ့အသုံးပြုခဲ့တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့တွေစ조사လာတာတွေရှိခဲ့ပါတယ်နိုင်ငံရေးသမားတွေအမြဲတမ်းဖမ်းဆီးခံခဲ့ရတဲ့ဥပဒေတစ်ခုဖြစ်တဲ့1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းဖို့လုတ်ဆောင်တာမှလည်းအခုဆိုရင်လွတ်တော်နှစ်ခုလုံးကဒါကိုလက်ခံလိုက်တာကြောင့်မကြခင်မှာဒီဥပဒေကပယ်ဖြတ်တော်မှာဖြစ်ပါတယ
်ပြည်သူလွတ်တော်ကပြင်ဆင်ချက်မရှိအတည်ပြုပြီးအေးပို့လာသောအရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းသည့်ဥပဒေကြားလွတ်တော်ရဲ့အဆုံးဖြတ်ကိုရယူ၍အတည်ပြုဆောင်ရွက်မှာဖြစ်ပါတယ်ဥပဒေကြမ်းကော်မတီဝင်တပ်မတော်သားကိုယ်စားလှယ်ဗိုလ်မှူးချုပ်ခင်မောင်အေးနဲ့ကရင်ပြည်နယ်မဲဆက်နက်နယ်အမှတ်ချုပ်မှဒေါ်နိုင်နီနီအေးတို့ကနိုင်ငံတော်နဲ့နိုင်ငံသားများ၏အကျိုးစီးပွားကိုကာကွယ်ပေးနိုင်သည့်ဥပဒေဖြင့်ရေးဆွဲပြီးမှသာရုပ်သိမ်းသင်ကြောင်းတင်ပြထားပါသည်။ဒါကြောင့်လွှတ်တော်ရဲ့အဆုံးဖြတ်ရယူဆောင်ရွက်မှာဖြစ်ပါသည်။ထောက်ခံမဲ128မဲ၊ကန့်ကွက်မဲ59မဲ၊ကြားနေမဲ3မဲဖြစ်ပါသည်။ထောက်ခံမဲများတဲ့အတွက်အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီရဲ့ဒီတင်ပြချက်တိုင်းအတည်ပြုကြောင်းကြေညာပါသည်။
ဥပဒေကိုရုပ်သိမ်းဖို့တင်ပြလာတဲ့အဆိုကိုမဲခွဲရမှာရလာတဲ့ရလက်အရာအခုလိုပဲဖြတ်ခွင့်ရခဲ့တာပါအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကအမျိုးသားလွှတ်တော်ကပါပယ်ဖြတ်ဖို့အတည်ပြုလိုက်ကြောင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်တက်မတော်အရာရှိတွေနဲ့ကြံ့ခိုင်ရေးပါတီအမတ်တွေကတော့နိုင်ငံတော်လုံခြုံရေးလိုအပ်ချက်အရာဒီဥပဒေကိုမယုံသိမ်းဖို့တင်ပြတောင်းဆိုမှုတွေရှိခဲ့ပါတယ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်ပုံမှုချုပ်ခင်မောင်အေးကတော့မနေ့ကလွှတ်တော်မှာဒီဥပဒေကိုဆက်လက်ထားဖို့နဲ့နိုင်ငံတော်ကာကွယ်ရေးမှာလက်ဟာသွားမှုတွေရှိနိုင်တယ်လို့တတိပေးပြောဆိုခဲ့ပြီးဒီဥပဒေကိုစိတ်ခံစားချက်အရာပယ်ဖြတ်ဖို့မလုပ်ဆောင်ဘဲပြင်ဆင်ရေးဆွဲဖို့ကဥတီလှုပ်ဆောင်တင်တယ်လို့တင်ပြဆွေးနွေးခဲ့ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးဖိနှိပ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေထဲကအကျဉ်းသားတဦးဖြစ်ခဲ့တဲ့ကိုဗိုလ်ကြီးကတော့လက်ရှိအချိန်မှာကြံ့ရှိနေသေးတဲ့မလိုလားအပ်တဲ့ပြည်သူတွေကိုထိခိုက်နစ်နာနိုင်စေမဲ့ဥပဒေတွေဒီပြင်ဥပဒေရဲ့စကလုံးအတုံးနှုံးတွေကိုတိတိကျကျဖွင့်ဆိုပြီးတိကျစွာလှုပ်ဆောင်ဖို့လေလိုအပ်နေသေးတယ်လို့အခုလိုပြောဆိုလိုက်ပါတယ
်။အမျိုးသားလုံးဒီထဲမှာရှိနေတဲ့ပြည်သူတွေကိုအကောင်အဝတ်ပေးနိုင်မယ့်အားမျိုးကိုကျွန်တော်တို့စဉ်းစားရမှာပါ။အဲလိုစဉ်းစားတဲ့အခါမှာဥပမာလူလက်စွာထုတ်ဖို့ပြောဆိုခွင့်လို့စုဝေးခွင့်လို့စင်မင်းဖွဲ့စည်းခွင့်လို့အဲလိုတွေကိုကန့်သက်ထားတဲ့ဥပဒေတွေဆိုလို့ရှိရင်ဖယ်ချရမယ်တော့ပုံပြင်ဆင်ရမှာလည်းရှိပါတယ်။အဲ့လိုဥပဒေကတော့ဟိုတကယ်အများကြီးပါတရားသိဥပဒေလိုမျိုးပေါ့နော်ထောင်ချစ်ခုနဲ့မတရားသိဥပဒေလိုမျိုးဒါကစစ်တေဥပဒေတဲ့ကိစ္စလို့ဖြစ်နေပါနောက်တစ်ခုက1923ခုနှစ်နိုင်ငံတော်ပြုတ်ချက်ဥပဒေလိုမျိုးပေါ့ဥပဒေဆိုတာကတကယ်လုံးနေရာတိတိကျကျဖြစ်ရမယ်တချို့ဥပဒေတွေကတကယ်လုံးတိတိကျကျမရှိဘဲနဲ့အာဏာပိုင်ကလိုရင်းလိုသလိုဘာသာပြန်လို့ရတဲ့တကယ်လုံးနေဖြစ်နေတယ်ဒီလိုတကယ်လုံးနေကိုတိကျတဲ့အထူးဖွင့်ဆိုမှုတွေပြန်လို့ရမယ်ဟာလေးရှိတယ်ဒါကကျွန်တော်တို့ရသတ္တကြီးကိုလည်းကျွန်တော်တို့ပြန်ပြီးတော့ review လုပ်ရပါလိမ့်ရှိပါတယ်။ဒီကြားထဲမှာလည်းရဲရဲပိုင်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ပြန်ပြီးတော့စမ်းသပ်ရမယ်ဟာလေးရှိပါတယ်။
1950ပြည်နှစ်အရေးပေါ်အဥပဒေဆိုတာကအရင်အစိုးရအဆက်ဆက်ကနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုအများဆုံးဖမ်းဆီးအရေးယူခဲ့တဲ့ပုံမှန်၅ညအဖြစ်ထင်ရှားကျော်ကြားခဲ့တဲ့ဥပဒေတစ်ခုလည်းဖြစ်ပါတယ်။ဒီဥပဒေဟာအစိုးရဘက်ကသူ့ဘာသာသူကာကွယ်ယူပြီးပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေတစ်ခုအနေနဲ့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကမှတ်ယူထားကြပြီးဒီဥပဒေကိုရုပ်သိမ်းပေးဖို့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလည်းတင်ပြတောင်းဆိုခဲ့မှုတွေရှိခဲ့ပေမဲ့ရုပ်သိမ်းနိုင်ခြင်းမရှိခဲ့ပါဘူးရှင်။